မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလန်အစီအစဉ်ကနေကြိုဆိုပါရစေ2018ခုနှစ်သစ်စစချင်းပါပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကငင်းချိုင်းစကားဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နှင့်လူငယ်များစကားဝိုင်းဆိုတဲ့စကားဝိုင်းတစ်ခုနဲ့နှစ်သစ်ကိုစာဖွင့်လိုက်ပါတယ်အဓိကကတော့ငင်းချမ်းကြီးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒေါက်ဆန်းစုကြည်နဲ့လူငယ်တွေပြောဆိုဆွေးနွေးကြတဲ့စကားဝိုင်းအဖြစ်ရည်ရွယ်ပြီးတော့လှုပ်ကြတာပါဆိုတော့ဒါကိုကြည့်မယ်ဆိုရင်ဒီ2018ခုဟာလက်ရှိအစိုးရအတွက်ငြိမ်းချမ်းရေးကိစ္စသည်အဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ့်အရေးလက္ခဏာဖြစ်မြင်လို့ရပါတယ်ပြီးခဲ့တဲ့6လကျော်သက်တမ်းအတွင်းမှာလည်းပဲဒီငြိမ်းချမ်းကိစ္စကအဓိကကိစ္စကြီးတစ်ခုအနေနဲ့ကင်တွယ်ဆောင်ရွက်ခဲ့တယ်ဆိုတာကျွန်တော်တို့သောတာရှင်တွေလည်းသိပြီးသားပါဆိုတော့ဒီ2018ခုနှစ်မှာဒီငြိမ်းချမ်းရေးကိစ္စကိုအဓိကဦးစားပေးအနေနဲ့ဆက်လုပ်သွားမယ်ဆိုရင်2018ခုနှစ်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာတနည်းအားဖြင့်တနတ်တန်တွေတိတ်စစ်ပွဲတွေရက်ပြီးတော့ငင်းချမ်းနိုင်မဲ့အလားအလာအခြေအနေဘလောက်ထိဖြစ်လာနိုင်ပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါပင်တိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်တော်သူနှူးထဲမှာဒူးကတော့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့နာယကဦးခွန်ဦးကဖြစ်ပါတယ်ဦးခွန်ဦးကတို့ရဲ့ PNLO အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်နောက်ဒူးကတော့တော်ရရှင်တွေနဲ့မဆိုင်တဲ့မြန်မာနိုင်ငံရေးလှိလာတုံးသက်သူဒေါက်တာရန်မျိုးသိမ်းပါအားလုံးကိုကျေးဇူးပါတယ်ခင်ဗျာစီစဉ်မှာပါဝင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဆရာတို့နူးရဲ့သဘောထားကိုရင်ဆိုးမေးခြင်းပါတယ်ဦးခွန်ဦးကဒေါ်ဆန်းစုကြည်ကလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းဆိုပြီးစဖွင့်လိုက်တာဒီနေ့ဟာဒီအစိုးရအတွက်ငြိမ်းချမ်းရေးအဓိကဦးစားပေးမယ်လို့ပြတဲ့လက္ခဏာလို့နားလည်လို့ရပါသလားဦးခွန်ဦးက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအစိုးရကတော့ဒီမနစ်ကအာဏာရလာတဲ့ကိုကငြိမ်းချမ်းရေးကိုဦးစားပေးလာပါတယ်တိုးတော်လည်းပဲလိုအပ်တဲ့infrastructure တွေပေါ့ဒီစုဖွဲ့မှုတွေကမပြီးမပြည့်စုံတဲ့အတွက်လွန်ခဲ့တဲ့နှစ်6လလောက်မှာကတော့ငြိမ်းချမ်းရေးကိုဖြည်းဖြည်းရောက်ရောက်နဲ့တကယ်ဒီပေါပေါမြောက်မြောက်တော့မဆောင်ရွက်နိုင်ဘဲနဲ့အစပြိုးနိုင်တာတော့တွေ့ရတယ်သို့တော့2019မှာကြတော့ကျွန်တော်တို့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့စုဖွဲ့မှုတွေလူဝင်အားတွေအဆောက်အအုံတွေကျွန်တော်တို့ဒီနည်းပညာအထောက်အကူတွေဒီအပြည့်အဝရရှိလာနိုင်မယ်ဆိုရင်2019ကတော့ဒီအစိုးရရဲ့ဦးစားပေးမူဝါဒအရဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့ဒီအောင်မြင်ပေါင်းရောက်လာမယ်လို့တော့ကျွန်တော်ယုံကြည်တယ်ခင်ဗျ
ဟုတ်ပါပြီခင်ဗျဦးစားပေးတို့သဘောထားတော့ဟုတ်ပါပြီကျွန်တော်တို့လက်ရှိမှာသွားနေတဲ့လုံနည်းလုံဟန်ကရောလမ်းတဲ့ရဲ့လားဆိုတော့ကျွန်တော်တို့ခဏနေဆွေးနွေးကြရအောင်ပါဆိုတော့ဒေါက်တာရဲမျိုးသိန်းကရောဒီလိုငင်းချမ်းရေးစကားဝိုင်းလှုပ်လိုက်တာဒီငင်းချမ်းရေးကတော့အဓိကပဲဟေးဒီနှစ်မှာငင်းချမ်းရေးကိစ္စငါတို့အဓိကလှုပ်သွားမယ်လို့ပြလိုက်တယ်လို့ယူဆပါသလား
အဲကျွန်တော်အမြင်ကတော့ပေါ့လေဒါဒေါ်ဆန်းစုကြည်ဒီအစိုးရအဖွဲ့စတက်လာတဲ့အချိန်ကစပြီးတော့ဒီပြည်ရင်းငင်းချမ်းရေးကိုသူကရှေ့တန်းတင်ပြီးတော့ပြောလာတာကိုတွေ့ရပါတယ်အဲ့တော့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အကြက်တဲမှာကျွန်တော်တို့ဟာတော့ပြည်ရင်းငင်းချမ်းရေးပြဿနာကိုပဲတော့တီးကြခွဲပြီးတော့ဖြည့်ရှင်းဖို့ဆိုတာခက်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့ပြည်ရင်းငင်းချမ်းရေးပြဿနာကိုကျွန်တော်တို့ချင်းကပ်မယ်ဆိုရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲကိုလည်းကျွန်တော်တို့မျက်ကွယ်ပြုထားလို့မရနိုင်ဘူးလို့ကျွန်တော်ကသုံးသပ်ပါတယ်အဲနောက်ပြီးတော့လက်ရှိပေါ့လေ2019ဦးမှာလုတ်တဲ့ဒီငင်းချမ်းရေးဆွေးနွေးဟိုဒီငင်းချမ်းရေးစကားဝိုင်းမှာအဓိကပေါ့လေလူငယ်တွေနဲ့ပြောတယ်ဆိုတာကိုကျွန်တော်ကတော့သဘောကျပါတယ်အားလည်းအားရပါတယ်တို့တော့လည်းတကယ်လိုအပ်နေတာကကျွန်တော်တို့တိုင်းပြည်မှာနော်နိုင်ငံတော်တိုင်းပြည်ငံပုတ်ကိုထောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းမလက်နက်ကင်အဖွဲ့တွေကအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာဖြစ်ရောက်အလုံးဖြစ်တဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေကတကယ်လိုအပ်နေတာပါတကယ်လို့သာ2018ခုနှစ်အတွင်းမှာအဲ့ဒီလိုဆွေးနွေးပွဲတွေပေါ်လာတယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာ2018ခုနှစ်အတွင်းမှာပိုပြီးကောင်းလာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဒီဆွေးနွေးပွဲနဲ့နှစ်သစ်ကိုဖွင့်လိုက်တာကတော့ငြိမ်းချမ်းရေးကိုအဓိကဦးစားပေးနေဦးစားပေးနေနဲ့လုပ်မယ်လို့ပြလိုက်တယ်ဆိုတော့ဒေါက်တာရံမျိုးသိန်းလက်ခံတယ်မလား
အဲအဲ့ဒီလိုအရေးရောင်တော့တွေ့ရပါတယ်ဗျ
ဟုတ်ကဲ့ဆိုတော့ဥက္ကုကဦးစားပေးလုပ်လဲလုပ်ခဲ့တယ်ဆက်လဲလုပ်သွားမယ်ဒါပေမဲ့လက်ရှိသွားနေတဲ့အပြစ်ခတ်ရစေးရရဖို့စစ်ပွဲတွေရပ်ဖို့ငြိမ်းချမ်းရဖို့လက်ရှိသွားနေတဲ့အစိုးရရဲ့လုံနီးလုံဟန်ကတော်တဲ့မှန်ကန်တဲ့အခြေအနေမှာရှိပါရလားခင်ဗျ
အခုအချိန်ထိကတော့ကျွန်တော်တို့ကအလုံရင်းပင်ပင်ရင်းလောက်ပဲတဲ့သဘောမျိုးတွေ့ရတယ်ကရှင်းရှင်းပြောရင်တော့ဒီရှင်းတကယ်တော့သမ္မတကြီးဦးသိန်းစိန်နဲ့ Chief Negotiator ဦးအောင်မင်းတို့ခက်ကအတူအကျုံအဟောင်းတွေကိုတချို့ပြန်ပြီးတော့ဟိုမတုံးဖြစ်တာပေါ့ဗျာမတုံးဖြစ်တာကတခါတလေကြတော့ဒီအစိုးရအသစ်မှာဒီ အတွေ့အကြုံအပစ်ကိုပြန်လဲပင်ယူရသလိုဖြစ်နေတယ်အဲ့ဒါလည်းပဲနည်းနည်းတော့ဟိုအချိန်ယူရတဲ့သဘောပေါ့ဗျာနည်းနည်းနောက်ကျတဲ့သဘောပေါ့တော်တော်လည်းပဲတသားတသားနဲ့တော့ကြည်ကြည်လေးလေးဖြစ်လာတဲ့သဘောတော့ရှိတယ
်ဟုတ်ကဲ့ဥက္ကုကကျွန်တော်ဖြတ်မေးလိုက်ပြစီဟုတ်ဥက္ကုကကျွန်တော်ဖြတ်မေးဥက္ကုကကျွန်တော်ဖြတ်မေးလိုက်ပြစီအရင်အစိုးရလက်ထက်ကလုခဲ့တဲ့ဟာတွေကိုဘာဖြစ်လို့ဆက်မလုပ်တာလဲခင်ဗျာဘာဖြစ်လို့လဲဘာအကြောင်းကြောင့်လဲဘာအကြောင်းပြချက်ပေးလဲ
ဆက်မလုပ်တာတော့မဟုတ်ဘူးအတိအကျဒီ NCA စာချုပ်ရဲ့ပြဋ္ဌာန်းချက်တွေကိုတော့ဆက်လုပ်တာတွေ့ရတယ်သို့တော်လည်းပဲအရင်အစိုးရကရထားတဲ့အတွေ့အကြုံဒီကျွန်တော်တို့ယုံကြည်မှုတည်ဆောက်တဲ့နေရာမှာနောက်တော့ပြဿနာကိုဖြေရှင်းတဲ့နေရာမှာဒီဟိုတီတီကြကြနဲ့ပေါ့ဗျာအချိန်မကုံဝဲနဲ့လောက်တဲ့လောက်ခဲ့တဲ့အတွေ့အကြုံတွေကိုတော့နည်းနည်းလေးတော့ဒီအထောက်အကူဖြစ်အောင်ပေါ့သင်္ကန်းသားယူပြီးတော့ရှေ့လုပ်ငန်းတွေမှာကိုယ်လုပ်ငန်းတွေမှာအဲ့ဒီအတွေ့အကြုံတွေကိုသုံးသင့်တယ်လို့တော့ကျွန်တော်ကအဲ့ဒါလိုမြင်တာပေါ့အခုကြတော့အဲ့ဒီအတွေ့အကြုံတွေကိုလုံးဝဟိုယူမသုံးတယ်လို့ဖြစ်သွားတဲ့ခါကျတော့အတွေ့အကြုံအပြစ်တွေမှာပို့ပြီးတော့အချိန်ယူရတဲ့သဘောမျိုးဖြစ်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒရိုင်းမျိုးသိန်းကရောလက်ရှိသွားနေတဲ့လုံနီလိုဟန်ကအပြစ်ခက်ရက်ဖို့စစ်ပွဲရက်ဖို့တနတ်တန်တိတ်ဖို့တော်တဲ့မှန်ကန်တဲ့လုံနီလိုဟန်လို့ဒရိုင်းမျိုးသိန်းယူဆပါသလား
အဲကျွန်တော်ကတော့လက်ရှိသွားနေတဲ့ငင်းငယ်ကြီးလုပ်ငန်းစဉ်ကအဲပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲဥပမာအဖြစ်မဲ့ဆိုရင်ကျွန်တော်တို့အာဒီလက်ရှိအစိုးရလက်ထက်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံတစ်ချိန်လုပ်ခဲ့တယ်။နောက်လာမယ့်ဖေဖော်ဝါရီလမှာဒုတိယတစ်ချိန်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံလုပ်တော့မယ်။အဲ့တော့ပထမတစ်ချိန်လုပ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကလည်းခုနပြောသလိုအကျိတ်နဲ့ဆွေးနွေးတဲ့သဘောမျိုးလည်းမတက်ရောက်ဘူး။နောက်ပြီးတော့ဆုံးဖြတ်ချက်လည်းမချနိုင်ဘူး။ဘုံသဘောတူညီချက်ကိုလည်းမရနိုင်ဘူး။အဲ့တော့ကျွန်တော်ဆိုလိုချင်တဲ့သဘောကလာမယ့်နော်ဒီငြိမ်းချမ်းရေးညီလာခံမတိုင်ခင်မှာနော်အိုနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းဆိုတာကိုကျွန်တော်တို့ကတော့တတ်မှတ်နိုင်ရမယ်လို့ကျွန်တော်မြင်တယ်။အဲ့ဒီမူပေါင်းပေါ်မှာမူတည်ပြီးတော့မှကိုယ်စလဲကိုဘယ်လိုတတ်မှတ်မယ်ကိုယ်စလဲဘယ်လိုရွေးချယ်မယ်နောက်ပြီးတော့ဘယ်လိုအဆုံးဖြတ်ချက်တွေချမယ်ဆိုတာမျိုးကမူပေါင်းမှာတတ်မှတ်ထားနိုင်မှဒါညီလာခံပုံပြပြင်မယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့လက်ရှိအခြေအနေကြီးကျွန်တော်လေ့လာမိသလောက်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကအခုချိန်ထိဟိုတည်ယဝင်ထုတ်ပြန်နိုင်သေးတာမတွေ့ရဘူး။အဲနောက်တစ်ခုကဘာလဲဆိုတော့ NCA တဲမှာကိုသူကတိတိကျကျဖော်ပြထားတာကနော်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုပုံစံဖြစ်ရမယ်လို့အတိအကျဖော်ပြထားတယ်။အဲ့ဒီအခါကျတော့နာမည်ဆွေးနွေးပွဲတွေဘလောက်ပဲလုံးလုံးအားလုံးပါဝင်တဲ့ပုံစံမဖြစ်ဘူးဆိုရင်ကျွန်တော်အမြင်အဖြစ် NCA မှာဖော်ပြထားတဲ့မူနဲ့လေမညီဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့ဒေါက်တာရှင်တူရဲ့အီးမေးလ်ကျွန်တော်အရင်ဆုံးဖတ်ပြချင်ပါတယ်။သူထောက်ပြထားတဲ့အချက်ကကျွန်တော်စိတ်ဝင်စားတဲ့အချက်ဖြစ်လို့ပါ။သူကကချင်ပြည်နယ်မြစ်ကြီးနားမြို့ကလီဘာစီဆိုတဲ့ဒေါက်တာရှင်မှာမြမပြည်ကြီးကိုတနတ်တန်တိတ်ပြီးတကယ်ငြင်းချမ်းခြင်းရင်တိုင်းရင်းသားတွေကိုအတင်းကျပ်လက်မှတ်မထိုးခိုင်းပါနဲ့လို့ပြောချင်ပါတယ်။လက်မှတ်ရေးထိုးလိုက်ကြပြီးပဲထားလိုက်အောင်ငြင်းချမ်းရရပြီးတနတ်တန်တကယ်ပဲတိတ်သွားနိုင်မလားဆိုတာမြမခေါင်းဆောင်ကြီးတွေတတိယောထားမိကြမှာလားစဉ်ရောစဉ်းစားမိကြလားလို့ပြောချင်ပါတယ်။တကယ်ငင်းချမ်းရပြီးတနတ်တန်တွေတိတ်ချင်ရင်တော့လက်မှတ်ရေးထိုးဖို့တဲ့တနတ်တန်တွေနဲ့ပြဿနာတွေဖြစ်လာရခြင်းအကြောင်းရင်းကိုစစ်ဘိုလ်ချုပ်ကြီးများနဲ့အမိခံအစိုးရများအရင်ဆုံးဖြည့်ရှင်းသင့်တယ်လို့မြင်ပါတယ်တဲ့ဒီပါစီဆိုတဲ့တော်တော်ရှင်ဆွေးနွေးထားတာပါဆိုတော့ဥက္ကုကခင်ဗျာဒီ NCA ကိုလက်မှတ်ထိုးဖို့အတွဲလက်ရှိအစိုးရကတွန်းအားပေးပြီးတော့လုပ်နေတာကျွန်တော်တို့ကြားနေတွေ့နေရပါတယ်ဆိုတော့ဒီအချက်ကဟာလာရှင်းဆက်သွားဖို့အရာမှာတန့်နေတဲ့အချက်တစ်ခုအနေနဲ့လည်းပဲတွေ့နေရပါတယ်ဆိုဒီအချက်ကိုဘယ်လိုမျိုးဖြေရှင်းမလဲဥကိုကနီလန်ရောနီးစက်ပါပြီလား
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ကျွန်တော်တို့2017ပေါ့ဗျာသမ္မတယူပိတ်ဖင်လက်ထက်တဲကဒီလုပ်ငန်းထဲမှာထက်တဲ့ဝင်ပါလာတဲ့ခါကျတော့ဒီအပြစ်ခတ်ရဆဲရေးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးကနေပြီးတော့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လုပ်ငန်းတင်ကကျွန်တော်တို့အားလုံးမှာပုံသဘောထားရှိပါတယ်ရှိတဲ့အပေါ်မှာဒီဘုံသဘောထားလုပ်ငန်းစဉ်ပေါ်မှာပြစ်ခတ်ရဆဲရေးကတော့ပထမအဆင့်ဖောင်ဒေးရှင်းဖြစ်လာပါဗျာ။သို့တော်လည်းပဲဒီပြစ်ခတ်ရဆဲရေးကနေနိုင်ငံရေးဆွေးနွေးပွဲဆက်လက်သွားမယ်ဆိုတဲ့အချက်ကတော့ဘယ်သူမှမငြင်းပါဘူး။သို့တော်ပြစ်ခတ်ရဆဲရေးမှာပါဝင်ပြီးတော့စာချုပ်စာသားပြုစုရေးပါတော့ပါခဲ့တဲ့ခေါင်းဆောင်တွေကဒီပြစ်ခတ်ရဆဲရေးနေတဲ့ဆင့်အလားဆက်သွားမယ်နိုင်ငံရေးဆွေးနွေးပွဲဘက်ကိုပါမလာတာတော့စိတ်မကောင်းကြပါဘော့။သို့တော်ဒီနေရာမှာဒီအပြစ်ကရဆဲရေးကိုအတင်းကျထိုးခိုင်းတယ်။တော်ဒီမဟုတ်မထိုးဖြစ်အောင်လုပ်တယ်ဆိုတဲ့ဟာတော့စဉ်းစားသင့်တယ်ဗျ။ တချို့ကရိုးရိုးလူပိုင်းအမြင်ကြည့်ရင်တော့အာထိုးအစိုးရကထိုးခိုင်းတယ်လို့မြင်တယ်ဟုတ်လားတော်လားတစ်ဖက်ကလည်းကျွန်တော်တို့တိတ်ကြကြတုံးသတ်လို့ရှိရင်အာသူတချို့ကမထိုးဖြစ်အောင်မထိုးဖြစ်အောင်တမင်တကာကိုလှုံ့ဆော်တာမျိုးလည်းရှိတယ်ကြအဲ့ဒါလို့လှုံ့ဆော်တာဘာကြောင့်လဲဆိုတော့ဒီပြဿနာတွေကတော့ရှိမြဲရှိနေမှာပဲနိုင်ငံရေးပြဿနာတော့ရှိနေမယ်ဟုတ်လားပြိပခတွေတော့ရှိနေမယ်ဒါတွေကိုဖြေရှင်းဖို့အတွက်ကနိုင်ငံရေးဆွေးနွေးပွဲမှာမှပွားလို့ရမယ်ဆိုတော့နိုင်ငံရေးဆွေးနွေးပွဲပွားနိုင်အောင်ကကျွန်တော်တို့ဒီအပြစ်ခရရစေးကြီးကိုဖြတ်မှာဟု
တ်ဟုတ်ကဲ့
ဒါကြောင့်ဒီနိုင်ငံရေးဆွေးနွေးပွဲကိုမရောက်အောင်တချို့အဖွဲ့တွေကတော့မရောက်နိုင်အောင်ဆိုပြီးတော့တစ်ဖက်လှည့်နေတစ်ဖက်လှည့်နေအာဒီလောက်ဆောင်တာတွေရှိတယ်ကြအဲ့တော့ကျွန်တော်တတိပြုဖို့တော့လိုတာပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ရှေ့မတူနိုင်အောင်တန့်နေတဲ့နေရာမှာတော့အနောက်ဆက်အဓာစီရှိနေတာတော့ဒါတေချာပေါ့ပဲပေါ့ခင်ဗျာတော့ဘယ်ချက်မှရှိနေတယ်လဲဘသူတွေကရှိနေတယ်လဲဘလူကြောင်းရှိနေတယ်လဲဘာတွေနှောက်နေတယ်လဲဒါတွေကတော့ပေါ်ထုတ်ပြီးတော့ရှင်းပြရမယ့်ဟာလို့ကျွန်တော်ဒီလိုပဲနားလဲပါတယ်ပြောလွယ်ပါတယ်ဒါတွေကအလုတ်ခတ်တဲ့ကိစ္စတွေလည်းဖြစ်တယ်ဆိုတော့ကျွန်တော်ကိုယ်တိုင်လည်းသိမှတ်ပြုပါတယ်ကျွန်တော်ဒိုင်းဆွေးနွေးမယ့်တော်ရှင်တူကိုဖိတ်ခေါ်ပါရစေတရက်မျိုးကဥလာမြင့်ဟုတ်ကဲ့ဦးလာမြင့်2018ခုနှစ်နဲ့ငင်းချမ်းကြီးအလားအလာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟို NLD သူအနေနဲ့ဟိုရင်းနေတဲ့တွေကဒီငင်းချမ်းကြီးရကျင်တဲ့ဆန္ဒနဲ့ဒီကျိုးခံနေရလို့ကျွန်တော်တော့ယုံကြည်ပါတယ်ဟိုသို့တော့ကျွန်တော်လူမျိုးလုံးအပိုင်းလေးဟိုနည်းနည်းဖြည့်ကျက်ပြီးတော့ကျွန်တော်ဆွေးနွေးလိုပါတယ်ငင်းချမ်းကြီးလို့ပြောတဲ့အခါမှာကျွန်တော်တို့ကလူလူစီအလုံးငင်းချမ်းကြီးလားဒါမှမဟုတ်လူပစုငင်းချမ်းကြီးလားဆိုပြီးတော့ဘယ်မှာဆုံးနည်းနည်းခွဲခြားသတ်မှတ်ဖို့လိုမယ်လို့ထင်ပါတယ်ဟုတ်ကဲ့နှုတ်ကကျွန်တော်တို့တက်မလို့ဆိုတာတက်တဲ့တုန်းကပြင်ယူနဲ့ဆွေးပြီးတော့ပြင်ကောင်းဆောင်ဘုံများပြောတာရှိဘူးပါလေ။ခင်ဗျားတို့လည်းပဲသဘုံပဲ။ကျွန်တော်လည်းသဘုံပဲလို့သူပြောဘူးတယ်။ကျွန်တော်အဲ့လိုပြောတယ်လို့ကြားဘူးတာပေါ့နော်။အဲ့တော့အခုအချိန်တွေကပြောင်းလဲသွားပြီလေ။အခုကကျွန်တော်တို့ဒီသေးဆိုတာယူပပွဲနဲ့တက်လာဖြစ်ပါလေ။အဲ့ဒီတော့အခုကဉာဏ်ရည်ပြဿနာကျွန်တော်တို့အခုဟလာဒီနေဒီမှာရှိတဲ့ဝါတော့ဒီနဲ့စစ်ပြင်းနေနဲ့ငင်းငယ်လို့မလားဒါမှမဟုတ်ဒီနေရာလူလူတွေနဲ့ဟဲ့လားငင်းငယ်လို့မလားအဲ့ဒီပြဿနာလို့ပဲကျွန်တော်မြင်ပါတယ်ဒါကြောင့်မို့လို့အဲ့ဒီအခြေခံတက်မချက်ကိုကျွန်တော်တို့ဒီကြဆုံးဖြတ်ပြီးတဲ့ခါကျတော့ဒီနယ်စစ်ပြင်းတွေအင်အားကိုကျွန်တော်တို့ထိန်းချုပ်ချုံးနေပြီးတော့တစ်ဖက်မှာလည်းပဲဒေသဒီနယ်လူလူတွေရဲ့အကျိုးစီးပွားပေါ့နော
်ဟုတ်ကဲ့
အခုကျွန်တော်တို့ဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတဲ့လုပ်ပိုင်ခွင့်ဥပဒေတွေကိုဒီဥပဒေတွေဖြစ်ကြောင်းပြီးတော့ပြင်သုံးဖို့လိုပါတယ
်ဟုတ်ကဲ့အ
ဲ့ဒီမှာလိုအပ်နေလို့ရှိရင်ထပ်ပြီးတော့ကျွန်တော်တို့ဥပဒေတွေထပ်ပြီးတော့ပြဋ္ဌာန်းပြီးတော့ကျွန်တော်တို့ပြင်သုံးဖို့လိုပါတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ရဲဝင်ပြင်သုံးမှာလို့ကျွန်တော်ကတော့အကြံပြုလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဦးလာမြင့်ကျေးဇူးများကြီးတင်ပါတယ်ဆွေးနွေးချက်အတွက်ကျွန်တော်တို့Facebook ကနေပြီးတော့တော်ရရှင်တချို့မှတ်ချက်ပေးဆွေးနွေးထားတာတချို့ရှိပါသေးတယ်။အဲ့ဒီထက်ကအခုတော်ရရှင်နှစ်ယောက်ရဲ့မှတ်ချက်တစ်ခုကိုလက်လောက်ကဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ရိုးရိုးလေးမြင်ကြည့်တာပါ။ဘသူရိငင်းချမ်းရဲ့ကိုလိုလားတာလဲ။ပထမဆုံးရွေးချယ်ဖော်ထုတ်ကြည့်မယ်ဆိုရင်ဒီထက်ကထပ်ပြီးတော့ဘသူရိကဟန်ပြတက်တက်လောက်တာလဲ။ကို့အချိုးရှာဖို့အတွက်လားဒါမှမဟုတ်တကယ်စိတ်ရင်အမှန်နဲ့ငင်းရရဲ့အတွက်လားစီစစ်ပြီးတော့ထုတ်ပြရမယ်။နောက်ဆုံးတကယ်ငင်းချမ်းရဲ့လိုလားသူတွေစူးစီးမိသွားပြီဆိုရင်အကောင့်ထဲဖို့ဆောင်ရွက်ဖို့လွယ်ကူသွားပါပြီတဲ့။နောက်တူရေးထားတာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအနေနဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုအလင်းစလိုလက်မှတ်မထိုးကြဖို့ဒေါအောင်ဆန်းစုကြည်ပြောခဲ့ပါရတဲ့ရှင
်။ဟုတ်ကဲ့ပါ။နောက်လောင်းကျေးဇူးအများကြီးတင်ပါတယ်ဒါကျွန်တော်တို့ Facebook မှာဆွေးနွေးထားတဲ့တော်ရရှင်တွေရဲ့ဆွေးနွေးချက်တွေကိုကျွန်တော်ဖတ်ပြတာပါ။ဆိုတော့တော်ရရန်မျိုးသိခုနကတော့ဥက္ကဋ္ဌကပြောထားတဲ့အထက်မှာဟလာတစ်ဖက်က NCA ကိုလက်မှတ်ထိုးဖို့တိုက်တွန်းနေတယ်လို့တစ်ဖက်ကလည်းပဲလက်မှတ်မထိုးပြအောင်ဆိုပြီးတော့လုပ်နေတာတွေရှိတယ်ဆိုတော့ထိုးအဖြစ်ပြောမယ်ဆိုတာနှောက်နေတဲ့အင်အားစုရှိတယ်ပေါ့နော်။ဆိုတော့တော်ရရန်မျိုးသိအဲ့ဒီပုံမှာဘယ်လိုသဘောရလဲ။
အဲကျွန်တော်တော့ဒီလက်ရှိအစိုးရအနေနဲ့လေဒါတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဒါ NCA ထိုးဖို့အတွက်အဲဇက်တိုက်ကိုတိုက်သွင်းနေတာကျွန်တော်လည်းတွေ့ရတယ်လေဒါပေမဲ့ကျွန်တော်အမြင်အဖြစ်ဟိုဘလို့အခြေအနေမှာပဲဖြစ်ဖြစ်ကျွန်တော်တို့ဟိုအဟန့်အတားတွေအခက်အခဲတွေအတားအဆီးတွေကတော့ကြုံတွေ့ရမှာပဲလို့ကျွန်တော်ကတော့မြင်နေအဲ့ဒီလိုအခြေအနေမှာကျွန်တော်အမြင်အဖြစ်เนาะတကယ်တမ်းကျွန်တော်တို့တိုက်နေရဆိုတာကျွန်တော်တို့နိုင်ငံသားအချင်းချင်းပဲတိုက်နေကြတာအဲ့ဒီအခါကျတော့ကျွန်တော်တို့နိုင်ငံသားအချင်းချင်းကြားထဲမှာတော့စပွဲဝဲမှာထိုင်ပြီးတော့မျက်နှာစုံပြီးတော့အကျိတ်နဲ့ဆွေးနွေးအဖြေရှာမယ်ဆိုရင်ဘလို့အစိမ်ခေါ်မှုပဲဖြစ်ဖြစ်ဘလို့အဟန်တားမှုပဲဖြစ်ဖြစ်ကျွန်တော်ကတော့ကြော်ဖြတ်နိုင်မယ်လို့ကျွန်တော်ယုံကြည်တယ်။အဲ့ဒီအခါကျကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့နိုင်ငံရဲ့တမိုင်းမှာပြန်ကြည့်လိုက်ရင်တော့ပြည်တွင်းစစ်စတဲ့အချိန်ကနေစပြီးဒီနေ့ဒီအချိန်ထိတော့ nine and gongs only, Tamaro gongs only, nay, be Diana and a guy for see gongs only, Diana gongs only, Jama. Nine eight the bottom, you get a kujabu to it. Yena, so ye, a chain, a swinu get esura, the Kama General Majabu. Any Kajaro, Janom Yachin, any no swinu when you de, a penguin lama, General Nanga ye. A pika yasay, Nina y Lungan Zale, Bobiro, Tio Lame, Lucianoam Yene. And now we are General Kuna, they are soon Baba Lesuro. General, Diana Lenaga and Pressy. D. Now Diana Lenaga and Pressy gone on you, General. Sibi and Lu don't know Lime, so ye. Daha, General Duani, the Muda, Janay Yasay, Yene, Jungi Luti, so ye, Jung Hansimu, a TJ, TGI Sina, and Elo General Yen. Oma Lenaga and Tare Ludi Emma, Sibi and Lu Jumuni, the Ludishi Gonshim. Don't know, Lebe, Leshi, Diana Lenaga and Pressy. No, Nanga Yi Jungi Mu. No, Nanga Yi Ji Manja Boma. A chin can be do. Let's see, Chinity, Jetty, Nidelo, Chanoaro, Shumine. Any to Jomulu, Chanoru, let's see, Jonguini, Yare, Tetanari, Kishin and Niama. Nanga Yi, a chinka be do. Nanga is a boy, why not? The same. Kishin, Naimua, Pobido, Diga Jarelo, Chanoa, don't the body.
Okay, Roy and Mudin, Chanora, Sunima, the Russian to pick over me, Yangumuga, Salai Buiko. Salai Suniba, Natal Sakonakunima, Ninja Lala, Palau Miami and Tabadale.
Okay, dear Chene Tainsu, you know, Ninja Lala or Taymakao Mune today, Batan Lesero, GPDC, Sine, Nila, Kanchinpa, Yonero, Sinitina was Muekum Nabe Patime, Erosino, Tanduci, Osagaro, the town of Sekuma, though some catch China in there, Nanga Gusa, Pitru Tuku, Sapuna in there, Oma. Or state councilor got a seaway called Roma Uma Hobema, so Nanga parties, you know, Dianda Kosabi Ukontulumio, Nabiroma Japes, you know, Uminkuna in Lumio, Nabiroma Hobes or not, Tamro Kosabu Gacho, Mutamutimi online, Nabiroma, Hua, Limpa Matude, Lenekai, Limpa Tubida Lenekai, G. Gary, Uma, Limpa Matude, do you know, Mutuji in Bala Lumio, Nabiroma Limpa Tubida, you know. Mutuce Pulu, Mate Biroma, Chop Winsine, a Yin Sune Biroma, Zunji Muti, Sawame, Biroma, Nanga Yumubang, Chama Biroma, Adel, now Paima, ZBDJ, Sido, Nabiro, Nila, Kano, Chimbame, you know, Pumu Biroma, Hitara, Side, Puelo, you know, Minera, Don Elumio, a Yin Lu Jim Habe, Sele Duamis, you know, Pukam, Lutinesia.
Okay, Basalai, Jesu Mia de Mare, Guna, Salam Biodore, Tema, Pare, Sine Boli, Tono Kali Daro, Tono Gurai. Nam later, Almlu Amia Pidari, a soma bay. Sabian Dwane, the Uma Fedres Uraguyo, Alunga Jayela. Don Sansuji Lungarines, the Karima, Pidonzu State Desura, Bale, Don Sansujiga, Megunto Dabare, Janole Kugu, Bian Meji Bare, Nagurano, Pidonzu State Gu, Nala Yela, Lujan of Bian Meji Bare, Jano Apiro, the Dichacha Mashiva Okamia. A good general, Facebook Boga, the Russian, not an Uye, Sunu Jerigu, Gonlin Uga, Pabiabi Bome, Gonlin Uye Pabiabakna.
Okay, Natal Sakunima to a talk cavale umie, a change around Emia Lenaka in the Pesloa, Lenaya Power Yarao, Tila Nijabare, Lena Chijinya, Anane Lopanguinu Yana Niresura, Tila Nijabavi, Anashi, Lopangu Lulu Yabi, Lopanguishi, Kujusi Waule, Lulu Yanana, Pinidari, Tishi Kanzani Jaro, Patuma Yashi Bida Anau, Masoni, Masono Chinyabau. Lenaka in the Pesalonga, Gonsan Rida, Jiwa Chanda Nijara, Nemesuro, Sunopo Kayamare, Truly Uchipi, now Lumusu Rigale, Acha Larido, Truale, Jusa Lajama Vere. Now Tiogaro, Midumusu, Penang and Mabepi, Manaka Ninja, Ujame, Subaga, a Bedudo, a Champia Gemma, Luami Matemare, Toto Ninja Mugu, Mequa Pulu Pipole, Midudo, Champiche, Calmu Pinibazi, Mequa Pulu, Yani Lu.
Okay, Jesuit Maricon, we Dagajan, Facebook, the Russian Uya Sunni Jabolis. Ukum Gagamia, Gunan, the Russian, the Osunni Doris, Hema Pavare. Ukum Gaga, Rijon, she, Wayin, then I gongs on to a Bozuma Bureska, Ukum Gajabu, Metemare, who rung up your gates, Ukuga, Blue Jagger, by the way.
Okay, Kamia, the Tomorrow, the Osuwale, so ya, the Kimaro, Tomorrow, the Duya. Pepper Bassani and Bido, the Anna Bain, so အစိုးရတွေလို့ဖြစ်ပြီးတော့ကျွန်တော်တို့လည်းကိုယ့်နယ်မြေမှာကိုအချုပ်ရင်းနဲ့ကိုရှိတဲ့ပုံစံဖြစ်နေတော့ဒါကြောင့်ဘုသူများတော့တပုံဆိုလဲတပုံတူတူပါပဲဆိုတဲ့သဘောမျိုးပြောခဲ့တာဖြစ်ပါတယ်။သို့တော်လည်းပဲကျွန်တော်တို့2015အောက်တိုဘာ15မှာသမ္မတကြီးဦးသိန်းစိန်ကအရပါတပိုင်းပါလေ
ဟုတ်ကဲ့
တပိုင်းအစိုးရလက်ထက်မှာဒီ SCA စာချုပ်ကို foundation ချပြီးတော့နိုင်ငံရေးဆွေးနွေးပွဲပွားမယ်ဆိုတော့ဆုံးဖြတ်တဲ့အချိန်မှာကြံခဲ့တဲ့အဖွဲ့ကျွန်တော်တို့ဖိတ်စာရတာ15ဖွဲ့ပေါ့15ဖွဲ့မှာ10ဖွဲ့ကပါလာပြီးတော့ကြံခဲ့တဲ့9ဖွဲ့ရဲ့သူတို့ဆုံးဖြတ်ချက်ကတော့ဒီစစ်အာဏာရှင်တပိုင်းတစ်ပါးဖြစ်တဲ့ဦးသိန်းစိန်လက်ထက်မှာတော့သူတို့အနေနဲ့ပါဝင်ခြင်းမပြုနိုင်ဘူးအားမပေးနိုင်ဘူးသို့တော့ဒီမိုကရေစီနဲ့တကယ်တက်လာမယ်ဒီပြည်သူအစိုးရပေါ့လေလူထုအစိုးရလက်ထက်မှာရောက်ရင်တော့တို့ကဒီကိစ္စကိုဆက်ပြီးတော့ပူပေါင်းဆောင်ရွက်မယ်ဆိုတော့ဖုံးဖြတ်ချက်နဲ့ဒီဥပဒေစင်လက်ထက်မှာပူပေါင်းခြင်းမရှိတာဘူးဗျ။အဲ့ဒီလိုမရှိတဲ့အခါကျတော့လက်တွေ့ဒီတရားဝင်မှုရောနိုင်ငံတကာထောက်ခံမှုရောပြည်သူလူထုရဲ့ဒီဒီမိုကရေစီနည်းကြရွေးကောက်တဲ့အစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကြံခဲ့တဲ့ပုံကိုယ်တွေရဲ့ဒီဖုံးဖြတ်ချက
်က
အခုလက်ရှိအကောင့်ထဲမှာပေါ်နိုင်ပြီလားတော့ကျွန်တော်တို့အံ့ဩကြပါဗျာတကယ်တော့တို့အနေနဲ့ဒီအစောင့်ကြည့်တဲ့ကာလပြောလို့ရှိရင်တော့တစ်နှစ်ရှိပါပြီ
ဟုတ်ကဲ့
သို့တော့အခုလက်ရှိတရားဝင်ဆိုရမှာလည်းပဲဒါကိုတည်သူအဆိုရမှာလည်းပဲသူရဲ့လုပ်ငန်းတွေဆက်သွားနေတယ်ဆိုတော့ဒီ2019ကကျွန်တော်တို့ဒီအပြစ်ခကြဆဲရေးနဲ့နိုင်ငံရေးဆွေးနွေးပွဲမှာအလုံးပါဖို့အတွက်အခွင့်အလမ်းကောင်းမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်ပြန်လဲပြီးတော့သုံးသပ်တဲ့ဆိုတဲ့ဟာမျိုးတော့ကျွန်တော်ထောက်ပြနေတာပါခင်ဗျ
ဟုတ်ကဲ့ဒေါ်ရံမျိုးသိ second အစီရပါမယ်အချုပ်စကားပြောပါခင်ဗျာ
ကျွန်တော်တို့ခုနခွန်ဥက္ကာဆွေးနွေးသွားတဲ့အထဲမှာပေါ့လေတကယ်တမ်းကလက်ရှိအခြေအနေမှာကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကဆက်တိုက်ဖြစ်နေပါတယ်အဲ့ဒီအခါကျတော့အဲ့ဒီတိုက်ပွဲတွေကိုလိုက်ကူကလက်ရှိလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရနဲ့တပ်မတော်ကြားမှာယုံကြည်မှုကိုကျဆင်းစေတယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီအခြေအနေကိုအမြန်ဆုံးတံပြန်နိုင်မှုဆိုရင်တွဲဆုံဆွေးနွေးရေးကအရေးကြီးဆုံးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျအားလုံးကျေးဇူးတင်ပါတယ်ခင်ဗျအဲလီလိုင်းစီစဉ်ဒီမှာပဲအချင်းပြေသွားပါပြီနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျ